စကိုင်းတိုင်းကံလူမျိုးနယ်ပစီကြီးကြီးရွာမှာလူရနဲ့ချီတည်ဆုံးစေတဲ့လေကြောင်းတိုက်ခတ်မှုပြီးတဲ့နောက်စစ်ကောင်စီကကံပလူတနယ်လုံးကိုနယ်မြေရှင်းလင်းပြီးကြီးရွာတွေကိုမိရှူတာတွေရှိခဲ့ပါတယ်။ဧပြီလ19ရက်နေ့နောက်ပိုင်းကစပြီးစစ်ကြောင်းလေကြောင်းနဲ့နယ်မြေရှင်းလင်းလုပ်ကအနည်းဆုံးရွာ6ရွာလောက်မိရှူခံခဲ့ရပြီးဖမ်းဆီးခံခဲ့ရသူနဲ့တည်ဆုံးသူတွေလည်းရှိခဲ့တယ်လို့ကံပလူတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။လေကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမိုက်သက်စင်ပြပြပေးပါအောင်ခင်ဗျာ။
ကဲဘလူမျိုးနဲ့အတွင်းကပစီကြီးကြီးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်မှုကြောင့်လူအယောက်190ကျော်သေဆုံးခဲ့ပြီးတဲ့နောက်ဧပြီလ19ရက်နေ့ကစပြီးစစ်တပ်ကစစ်ကြောင်းလေကြောင်းနဲ့ကဲဘလူမျိုးနဲ့တစ်ခုလုံးကိုစစ်ကြောင်းထိုးနေမြင့်ရှင်းလင်းလုပ်ခဲ့ကြတယ်လူဒေသခံတွေကပြောပါတယ်။အဲ့လိုနေမြင့်ရှင်းလင်းခဲ့တဲ့အခြေအနေတွေကိုကဲဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေစဉ်လက်ကအခုလိုပြောပြပါတယ်
။စစ်ကြောင်းထိုးတာတွေကတော့များတယ်ကြ။ဒီခမာရ363လို့ဆိုရင်လည်း900ဘုံမှာထိုင်ချပြီးတော့မှ900ဘုံတိုက်နေတဲ့ဝင်ထိုးတာတွေရှိတယ်။နောက်တစ်ခုကဒီကမ္ဘလူကျွန်းလဘက်ကနေပြီးတော့မှဒီရှမ်းကုန်းတို့အင်းမတို့ဘက်ကိုထိုးနေရလည်းရှိတယ်ပေါ့နော်။အဲပစီကြီးပြစင်ဖြစ်ပြီးတဲ့နောက်ပိုင်းဧပြီလ19ရက်နေ့ကနေစပြီးတော့မှတက်မ88လောက်ခန့်နေဖြစ်နေပြီ။319ရဲ့ခမရ98ရဲ့ကဒီပစီကြီးလေးရင်းစင်မလဲ sorry ဝါတတော်နောက်တစ်ခါကျတော့ဒီချောင်းသာချောင်းရှည်မြေမောတကြင်ပေါ့နော်နောက်ခါကျတော့တယောဂိုင်းစသဖြင့်အဲ့ဒီဘက်မှာတကြောင်းတပတ်လုံးပတ်ထိုးတော့တာရှိရေပေါ့အဲ့ဒါ10ရက်လောက်ကြာပါတယ်နောက်တစ်ခုကခမရ361ကနေဒီ6615တဲ့ရန်နေထွက်လာပြီးတော့မှအဲဘီဝါလန်ကျောတစ်လျှောက်ပေါ့နော်ဇဗနတားကနေစပြီးတော့မှအဲရေရှည်ကြီးငပြောတိုင်းစသဖြင့်ထိုးတော့တာလည်းရှိရေဗျနောက်ခမရ368ကနေပြီးတော့မှပင်မောင်းချင်းနောက်ခါကျတော့ငရင်းနေနောက်ခါကျတော့ဒီပရခေါင်းမြေထားတန်လန်းဝဲရပေါ့နော်မန္တလေးမြကြီးနားဒီထားလမ်းပိုင်းကဒီကမ္ဘလူမျိုးနယ်တွေကလမ်းပိုင်းတွေကဒီအဲ့ဒီတောက်ဝင်းကျင်ရွာတွေကိုထိုးသွားတယ်လည်းရှိတာပေါ့
ဒီနယ်မြေရှင်းလင်းရေးစစ်ကြောင်းတွေကမီးရှို့ခဲ့တဲ့ရွာတွေလည်းရှိပြီးတော့ဧပြီလအတွင်းမှာကမ္ဘလူမျိုးနယ်တွေကကျေးရွာအနည်းဆုံး6ရွာလောက်ကိုမီးရှို့ခဲ့ပြီးတော့နေအိမ်အခု200ကျော်ဆုံးရှုံးခဲ့ရတယ်ဆိုပြီးတော့လည်းဦးနေစင်လက်ကပြောပါလိမ့်နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေရှိပြီးတော့တချို့ကိုပြန်လွတ်ပေးပြီးမယ်ပြန်လွတ်မလာသေးသူတွေလည်းရှိနေတဲ့အကြောင်းပြောပါလိမ့်
မီရှုခံရတာတွေကတော့များတယ်လေတွင်းစင်ရွာမီရှုခံရတယ်ချောင်းသာကြီးရွာမီရှုခံရတယ်ပစီကြီးကြီးရွာကိုလေနဲ့ပြစ်ပြီးတော့မှစစ်ကြောင်းဝင်ပြီးမိချက်ရှို့သွားတာရှိတယ်နောက်ပြီးအခါကျတော့မြေမောမီရှုခံရတာရှိတယ်နောက်တစ်ခုကဒီတရက်ခေါင်းမီရှုခံရတာရှိတယ်နောက်တစ်ခါကျတော့ဒီမရနေကြီးရွာပေါ့နော်မီရှုခံရတာရှိတယ်ဗျ6ရွာထက်ပိုနိုင်ပါလားစုစုပေါင်းပေါ့အခုခုဒီအေဒီလာပေါ့နော်စုစုပေါင်းနဲ့200ဝန်းကျင်ဖန်စီခံရတာတွေတော့များတယ်ပေါ့နော်ပြန်ပြီးတော့မှလွတ်လာတာတွေလည်းရှိတယ်တချို့ကတော့တရေအစနာမေးရတာတွေလည်းရှိတာပေါ့တရေအစနာမေးရတဲ့ဟာတွေကဒါသက်ခံရဖို့များတာပေါ့နော်လောလောဆယ်တော့စီစစ်နေတော့
ကဲမလူမျိုးနယ်အတွက်မှာအမြဲတမ်းစစ်ပေးရှောင်နေတဲ့စစ်ရှောင်ရေးအတွက်ကစစ်အာဏာသိမ်းပြီးကတည်းကနေအခုဧပြီလကုန်ထိဆိုရင်အယောက်4000ကျော်လောက်ရှိတယ်ဆိုပြီးဥနေစင်ကပြောပါလိမ့်စစ်ရှောင်တွေကလက်ရှိနေရသည်မှာရေရှားပတ်မှုပြဿနာကြုံနေရပြီးတော့စားသောက်ရေးအတွက်ရိခါတွေလည်းလိုအပ်နေတယ်လို့အမျိုးသမီးလှဆင်သောပစ္စည်းတွေနဲ့စေဝါတွေလည်းအရေးပေါ်လိုအပ်နေတဲ့အခြေအနေမှာရှိနေတဲ့အကြောင်းသူကပြောပါလိမ့်ကဲမလူမျိုးနယ်ပစိကြီးကျွော်ကိုဧပြီလ17ရက်နေ့ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူအယောက်190ကျော်သေဆုံးခဲ့ပြီးပြလာစကူရည်နေကစပြီးပစီကြီးကြီးရွာပါဝင်ကမ်ဘလူမျိုးနယ်တွေကရွာတွေကိုနေမြေရှင်းလေးစစ်ကြောင်းတွေဝင်ပြီးတော့နေအိမ်တွေကိုမိရှို့တာဒေသခံတွေကိုဖမ်းဆီးရတွေလုပ်ခဲ့ကြတဲ့အကြောင်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါလိမ့်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲနဲ့လေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာတည်ဆုံသူတွေနဲ့အုံအိမ်ဆုံးခွာထွက်ပြေးနေကြတဲ့စစ်ဆောင်ရေးတွေကတနေ့ထက်တနေ့ပိုပြီးတော့တိုးလာနေပါသည်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လေမြန်မာစစ်တပ်ဘက်ကဆွဆွဲထားတာဖြစ်ပါလိမ့်ရှင်။